မြန်မာအိမ်ကြီးချင်းထိုင်းနိုင်ငံအတွင်းမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေရမှာနိုင်ငံတွင်းရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလုပ်သမားတွေကိုလည်းဆေးထိုးပေးနေပါပြီ။ထိုင်းနိုင်ငံကြက်ချီနီအသင်းကဦးစီးလှုပ်ဆောင်နေတဲ့ကာကွယ်ဆေးထိုးအစီအစဉ်တစ်ခုအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်မြတ်သူကတင်ဆက်ထားပါရရှင်
။ထိုင်းနိုင်ငံရဲ့ကြက်ချီနီအသင်းတွေကတော့ရွှေပြောင်းအလုပ်သမားတွေနဲ့အထောက်အထားမရှိတဲ့ဒုက္ခသည်တွေကိုအော်တိုဘာလ9ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေစတင်ထိုးပေးနေပါပြီ။ဘီယင်မကြီးစဘာအထိမ်းမဲ့ဆေးရုံမှာရွှေပြောင်းလို့တမ350လောက်ကိုစပြီးထိုးပေးမယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြက်ချီနီအသင်းရဲ့အထွေထွေအတွင်းမူတပ်ပန်နက်ကတော့အခက်အခဲအကျိုးနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုအခုလိုပြောပါတယ်
။ครับวันนี้นะครับทางสภากาชาติไทย
ပြည်ထနာကထိုင်းနိုင်ငံထဲမှာရွှေပြောင်းအလုပ်သမားတွေဘယ်လောက်ရှိလဲဆိုတာကျွန်တော်တို့တိတိကျကျမသိပါဘူး။ဒါပေမဲ့လို့သူတို့ကိုကာကွယ်ဆေးထိုးပေးလိုက်တဲ့အတွက်ထိုင်းနိုင်ငံသားတွေကိုလည်းအကျိုးရှိစေမှာပါ
။အခုလက်ရှိကာကွယ်ဆေးထိုးပေးနေတဲ့နေရာကတော့ဗန်ကောက်မြို့ရဲ့ကာကွယ်ဆေးထိုးစင်တာတွေထဲကတစ်ခုပါ။ဒီလကုန်အထိကိုအဲ့ဒီမှာပဲထိုးပေးမှာပါ။တရုတ်နိုင်ငံကြက်ချီနီအသင်းကလှူဒန်းလိုက်တဲ့ဆိုင်နိုဖန်ကာကွယ်ဆေးတသိန်းကိုလက်ခံရရှိပြီးနောက်ပိုင်းမှာတော့လူ 9,000 လောက်ကိုလာမဲ့ရဲတပ်ပတ်တွေအတွင်းမှာစေးပက်လက်အောင်ထိုးပေးနိုင်မယ်လို့ရည်ရွယ်ထားကြောင်းလဲထိုင်းကြက်ချီနီအသင်းကပြောပါတယ်လူသားချင်းစာနာတဲ့အဖွဲ့အစည်းတွေဖြစ်တဲ့နိုင်ငံတကာကြက်ချီနီဖက်ဒရေးရှင်းနဲ့လာဂျန်နီအဖွဲ့တွေလိုစီကလည်းကာကွယ်ဆေးများစားစားရဖို့ကြက်ချီနီအသင်းကမျှော်လင့်ထားတာပါအစိုးရကတရဝင်းထုတ်ပြန်တဲ့အချက်လက်တွေထဲမှာတော့ထိုင်းနိုင်ငံတဲမှာတရဝင်းလုံတမာ2,000+ရှိတယ်လို့ဖော်ပြထားပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့5,000+လောက်ရှိမယ်လို့ခန့်မှန်းထားပါတယ်လုံသမားတော်များဟာပင်လယ်စာဆက်ယုံတွေ၊ကုန်ထုတ်လုပ်ငန်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေအနီးကရက်ကွက်တွေထဲမှာပြုတ်သိမ့်နေထိုင်ကြရတာဖြစ်ပါတယ်။ကျန်းမာရေးဆောက်ရှောက်မှုကင်းမဲ့တဲ့သူတို့အတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုကလည်းစိန်ခေါ်ချက်တည်းရဲ့ဖြစ်နေပါတယ်။ထိုင်းနိုင်ငံထဲမှာ20+နေထိုင်ခဲ့ပြီးတဲ့အသက်35နှစ်အရွယ်မြန်မာတူကတော
့ဒီလိုဟင်မှာနေ YouTube, Facebook တန်းတ
ာကာကွယ်ဆေးပထမအလုံးထိုးပြီးတော့ပြီ။ကျွန်တော်ဘေးကင်းသွားလို့ခံစားရတယ်ဗျာ။ဒီမှာကြောက်လို့ကျွန်တော်လူစုပြီးတော့ဒီကိုလာခဲ့ကြတာပါနောက်ဆုံးတော့လည်းတရားဟောကကူညီတာပါပဲတကယ်ကိုကဲတင်ရရောက်ပါတယ်လို့သူကပြောဆိုသွားပါတယ်ထိုင်းဆိုကတော့ရွှေပြောင်းလို့တမဘယ်နေဦးကာကွယ်ဆေးထိုးပြီးသွားပြီဆိုတာနဲ့ပတ်သက်လို့အချက်လက်ကိုမထုတ်ပြန်ပါဘူးဒီနေ့အစောပိုင်းမှာရာချီတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုပိတ်ခဲ့ပြီးဗန်ကောက်မြို့မှာကိုဗစ်ကူးစက်ပြန့်ပွားနေချိန်တုန်းကလည်းလုပ်သမားတွေကိုထိန်းသိမ်းရေးစခန်းအပြင်ထွက်ခွင့်တွေပိတ်ပင်ခဲ့ပါသေးတယ်အခုအော်တိုဘာလ4ရက်တနင်္လာနေ့ကစပြီးတော့ထိုင်းနိုင်ငံနဲ့နေစဉ်ကိုဗစ်ကူးစက်မှုကလည်း1,000+ကိုရောက်ရှိလာပြီဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဇူလိုင်လကလေးကပထမဦးဆုံးအကြိမ်ကူးစက်မှုရောကျလာတာဖြစ်ပါတယ်။လက်ရှိအချိန်မှာထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေး55,000+ထိုးပေးထားပြီးနိုင်ငံလူဦးရေ37%ကိုအပြည့်အဝကာကွယ်ဆေးထိုးပေးပြီဖြစ်ပါတယ်ခင်ဗျာ။